တိုင်းသားလက်နက်ကိုင်တွေလုံခြုံရေးယူထားတဲ့ကျန်းရေးစစ်ကြီးမြို့နယ်ဖျားသုံးစုမှာ KNU ကအုပ်ချုပ်ရေးစတင်နေပြီလို့ကြေညာခဲ့တဲ့နောက်ပိုင်းအဲ့ဒီမှာတခုတည်းကျန်းနေတဲ့မြန်မာစစ်တပ်စခန်းကစက်တင်ဘာ21ရက်ကြာသပတေးနေ့မှာမြို့လူစီကားရနေရာတွေကိုဆက်ထွက်လာပြီးစစ်စည်းတွေလုံခြုံရေးတင်းကျပ်မှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်အပြည့်စုံကိုဗီဒီယိုသတင်းတော်မအေးမှပြောပြပေးပါမှာ
ပြင်းပြင်းနဲ့ကျန်းရေးစိတ်ကြီးမြို့နယ်ဖျားသုံးစုမြို့မှာ KNU ရဲ့အုပ်ချုပ်ရေးစတင်နေပြီဆိုပြီးKNU ထိပ်ပိုင်းခေါင်းဆောင်တဦးကပြောဆိုခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကမြို့လေကောင်လူစီကားရနေရာတွေမှာစစ်ကောင်စီတပ်ကစစ်ဆေးရေးဂိတ်တွေချပြီးစစ်ဆေးမှုတွေလုပ်လာတယ်ဆိုပြီးဒေသခံတဦးကပြောပြပါတယ
်အခုဆိုရင်ဒီစီညာပြီးတဲ့နောက်နေ့အစားပြီးတော့ဟိုစစ်တပ်ကအပြင်ထွက်လာတယ်စစ်တပ်ကအပြင်မထွက်တော့ငါကကျော်ကျော်3လောက်ရှိဒီတပ်ကမှမရှိဘူးအခုမှ KNU အုပ်ချုပ်ရေးပြင်ညာတဲ့အစားထွက်လာမှာပဲစစ်တပ်ကအပြင်ထွက်လာတဲ့ဟာမျိုးတော့တူဆောင်လမ်းကွာတွေမှာသူတို့ license ပေးနေတယ်။အခုလောလောဆယ်ကဒီညနေကြီးကပေါ့သူတို့က checkpoint မှာတိုင်နေပြီးတော့ဟိုအစုဖွဲ့နဲ့စုပြီးတော့ဒီ checkpoint မှာပဲလက်ရှိချိန်ကြီးရှိနေတယ်ပေါ့သူတို့တဲကိုတက်တယ်တော့ပြန
်ဖျားသုံးစုမျိုးကစစ်ကောင်စီရဲ့ဌာနဆိုင်ရာယုံနေတိုက်ခိုက်ခံရပြီးတဲ့နောက်မှာ KNU ကရင်မျိုးသားအစည်းအရုံးကအုပ်ချုပ်ရေးတရားစီရင်ရေးပညာတင်ကြားရေးစတဲ့လုပ်ငန်းတချို့စတင်နေတာဖြစ်တယ်လို့လည်းဆိုပါတယ
်။မော်ဒီစိုက်ကယ်ရောကားရောစစ်စီနေတာမျိုးတော့မနက်ကနိုင်ရင်ရှိမှလုပ်တယ်။နောက်တော့ညလေဒီရှိမှတစ်ခါလုပ်တယ်။နောက်ညတစ်ပိုင်းညတော့သူတို့ချက်ပွိုက်ပေါ့ခိုင်းတော့မှနေတာခိတ်မှသူတို့စုပြီးတော့ပြီးပြရတော့ပေါ့။အဲ့တော့ဖျံလုံးဒေသမှာတော့အစိုးရဝန်ထမ်းတွေကတောင်တက်အစိုးရဝန်ထမ်းတွေမရှိတော့ဖြစ်နေလေ။အကောင်လုံးကဒီမှာရုံးနေလည်းမရှိကြတော့ဘူးလေ။ယုံနေရဒီဒေသကပြည်ထဲတဲ့ကျော်ဒီကယ်ရီတို့ဒီတော့အဖျားကြီးဝင်ရောက်တက်ရအဲစာရပါယုံတို့ပုံမတိယုံတို့ယုံတော်ရပေါ့တွေ့ဥယုံတို့ကမရှိရတော့ဘူးဝန်ထမ်းတွေလည်းအကုန်လုံးကဒီမှာမရှိကြတော့ဘူးလေတုံးစုတခွေမှာမြို့တခွေတုံးရေးကြတာဟောအေးအေးတွေပဲလုံရေးရယူလာတာလေလက်ရှိရှင်ဒီမှာဒါမှတိုင်းနာလည်းတကန်ဒီရဲ့သူဟိုဒီဂျီဘီတို့ကန်ကျန်ရိုးတာရဘက်သူတို့ကဒီလုံနေနဲ့တရားလုံးစေသူတို့ပဲဟိုသက်ဆောင်တယ်လေဟိုနောက်တော့တက်ဆိုင်ရသနတ်ဆိုင်ဝန်ထမ်းတွေလည်းရှိတော့ဟိုလုံးစေကိစ္စတွေပေါ့အခုကိစ္စတွေအခင်းချင်းတွေဖြစ်လို့ရှိရင်ကျန်ရိုးကပဲဟိုတက်တာတွေတိုက်ပွဲဖြစ်ရှင်းပြနေတော့
ဖျားသုံးစုမျိုးတွေကစစ်ကောင်စီရဲ့တက်စခန်းတစ်ခုသာကျန်နေပြီမဲ့မြို့ကို KNU တက်မှ6ကဆက်လက်ထိန်းချုပ်ထားပြီးအုပ်ချုပ်ရေးလုပ်ငန်းတွေကိုလည်းစတင်ဆောင်ရွက်နေပြီဆိုပြီး KNU ကပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကကရင်သတင်းဌာန KIC ကိုပြီးခဲ့တဲ့ရက်ကပြောဆိုခဲ့တာဖြစ်ပါတယ်။အလားတူ KNU တပ်မ9နယ်မြေဖပုံခရိုင်ထဲမှာလည်းစစ်ကောင်စီရဲ့ဌာနဆိုင်ရာတွေကဆက်ပြီးတော့လုပ်ငန်းမလဲပတ်နိုင်တော့တဲ့အတွက်ကရင်မျိုးသားအစည်းအရုံးကနေရာတော်များများကိုထိန်းချုပ်ထားနိုင်တယ်လို့လည်း KNU တပ်မ9ဘက်ကလည်းပြောဆိုထားပါတယ်ရှင်။